ရခိုင်ပြည်နယ်မြောက်ပိုင်းမှာတန့်ဖက်လို့ရတဲ့နယ်ဆက်နွယ်ပြီးတန်တရားရှိသူဖြစ်မင်းမြန်စစ်ဆေးနေချိန်မှာအစ္စလမ်ဘာသာရေးဆရာတဦးတိဆုံမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုသိနိုင်အောင်စုံစမ်းစစ်ဆေးသွားမယ်လို့မြမအစိုးရကပြောပါတယ်ဒေသခံရဲတပ်ဖွဲ့ကတော့အကြမ်းဖက်ဝါဒဆွဲနဲ့လူငယ်တွေကိုစီယုံသိမ်းသွင်းရမှာဘာသာရေးဆရာတွေပါဝင်နေတာတွေ့ရှိထားကြောင်းလည်းပြောဆိုထားတာပါ။ရခိုင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါလိမ့်ရှင်
။ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းမှာအကြမ်းဖက်လှုပ်ရှားမှုတွေအတွက်စီယုံလှုပ်ဆော်သူအဖြစ်အာဏာပိုင်တွေဘက်ကဖမ်းဆီးစစ်ဆေးစင်မှာပဲအစ္စလမ်ဘာသာရေးဆရာတူရုတ်တရက်ကွယ်လွန်သွားတဲ့အပေါ်စုံစမ်းစစ်ဆေးသွားမယ့်အကြောင်းမြမအစိုးရကပြောဆိုလိုက်တာပါ။မောင်နှောင်းမြို့နယ်အင်းတင်ကျေးရွာကမော်လဝီဆရာမမတ်တော်ဟောဆိုသူကိုတော့အကြမ်းဖက်လုပ်ရက်တွေကျူးလွန်အောင်တွေးထုတ်လှုံ့ဆော်မှုစစ်ဆဲချက်တွေနဲ့ဒေသခံရဲတပ်ဖွဲ့ကစစ်ဆေးမင်းမြန်းနေစဉ်တိုက်ဆုံးခဲ့တာဖြစ်ကြောင်းလည်းတမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ်
။ဒီမော်လဝီဦးမောစာတဲ့ကဒီအကြမ်းဖက်တန်းတန်းတယောက်တဲ့သူတွေကိုထောက်ခံပေးနေတယ်ဆိုတာကိုသူ့ကိုဟိုတန်းတန်းတယောက်ရဲ့ထွက်ဆိုချက်ရသူ့ကိုဖမ်းတာ။ဖမ်းတော့ဟိုဇွန်လ26ရက်ညနေ6နာရီကနေ၆နာရီမှာဖမ်းဆီးရမိတယ်။အဲဒီတော့ဆက်လက်ပြီးတော့စစ်ဆေးတဲ့အခါမှာပြည်ပနိုင်ငံတစ်ခုမှာရောက်နေတဲ့တရားရဲနေဆော့လင်းဆိုတဲ့သူကတင့်ဟိုတိထောက်ပတ်နေဆိုတာသူကဆက်ဆုပ်ခဲ့တယ်။အဲတော့ပထမသူရဲ့ပထမတယောက်ပေါ့နော်ပထမဖမ်းမိတဲ့မောင်မောက်တော်ကြီးရဲ့မော်ရီဦးမောစာတဲ့ကိုသူတို့ဟိုသူတို့ကိုအမြင်မရှိနိုင်ရဲကနေတော့အပြန်လဲစစ်ဆေးမင်းရဲ့ညာ၁၀နာရီမှာအဲဒီ26နေ6နာရီမှာဖမ်းတယ်အဲ့လိုစစ်စစ်မင်းမြဲပဲပြုလုပ်တဲ့အချိန်မှာ10နာရီမှာအဲစစ်စစ်မင်းမြဲနေတဲ့အချိန်မှာရမတ်အောင်လဲဆိုပြီးတော့လဲသွားလို့ဆေးုံပို့တယ်ဆေးုံပို့တဲ့အချိန်မှာဆေးုံမှာရောက်သွားတဲ့အချိန်ည17နာရီ15မှာပြေသွားတယ်လို့သိရတယ
်မတိမငိမ့်အချိန်တွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ကင်ပယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်လူ့အခွင့်အရေးလှုပ်ရှားနေတဲ့ဖွဲ့စည်းတွေကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအခုအဖြစ်ပြက်နေကြုံခဲ့ရတာပါ။တမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေကတော့ဖမ်းဆီးစစ်ဆေးနေချိန်တိုက်ဆုံမှုအတွက်ဖြစ်မှန်အတိုင်းသိရှိရအောင်စုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းပြောပါရစေ
။ဒီဝါရယ်ဆိုတဲ့အားနဲ့ပတ်သက်ပြီးတော့အဲဒီသက်ဆိုင်ရာပေါ့နော်ဆရာဝန်ရဲ့ရင်သွေးစစ်ဆေးချက်ကတော့ရုပ်တရက်နှလုံးကုန်ရက်ပြီးတော့ပြေဆုံးနေဆိုပြီးတော့အဲ့လိုမျိုးအကြမ်းဖက်ကနဦးတရင်ရာသိရတယ်။သို့တော့ဒါကိုကျွန်တော်တို့ကဒီလိုမျိုးစစ်ဆေးမင်းများနေတဲ့အချိန်မှာဒီလိုမျိုးပြေဆုံးသွားတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့တကယ်ဘယ်လိုဖြစ်လဲ၊ဘာကြောင့်ဖြစ်ရလဲ၊ဘယ်လိုတွေဖြစ်ခဲ့လဲဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းစစ်ဆေးခုံရုံးပေါ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကနေပြီးတော့ဖွဲ့စည်းပြီးတော့အခုစစ်ဆေးဖို့လုပ်နေပါ
ရခိုင်ပြည်နယ်မေယူတောင်ကျောပေါ်မှာအကြမ်းဖက်ဝါဒီတွေရဲ့စခန်းတွေကိုရှာဖွေတွေ့ရှိခဲ့ကြောင်းအစိုးရတာဝန်ရှိသူတွေမကြသေးခင်ကကြေညာခဲ့ပြီးနောက်မှာပဲနောက်ဆက်တွဲအနေနဲ့အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေဖမ်းဆီးမှုတွေလှုပ်ဆောင်နေတာပါ။အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်တွေအရရခိုင်ဒေသအတွင်းမတိမငိမ့်ဖြစ်အောင်တနိုင်ငံလုံးအတိုင်းအတာနဲ့ချိတ်ဆက်လှုပ်ဆောင်နေတာတွေရှိနေကြောင်းလည်းမောင်နှောင်းမြို့နယ်နေသားဆောင်ရဲစခန်းကရဲမှုညံ့ညင်းစွာက VOA ကိုပြောပါတယ်
။နောက်ဆက်တွဲတင်ပြီးနောက်ဆက်တွဲကျွန်တော်တို့ဟုတ်ပေါ်ထုတ်တဲ့ဟာတွေရှိပါတယ်ဗျ။အပိအမြောက်ကြီးလုံနေတဲ့လူတွေရှိပါတယ်ဆိုတာဒီဒေသမှာလူတွေရောနိုင်ငံရဲ့ချားမှာရောတခြားဒီမမပြည်ရင်းကမြို့ကြီးတွေရအဖွဲ့တွေရောရှိပါတယ်ဗျ။ဒါတော့ဒီပုံပုံနေနဲ့ကျွန်တော်ပြောတာမဟုတ်အဖွဲ့အစည်းနေနဲ့သူတို့ကွန်ရက်တစ်ဖွဲ့ရှိပါတယ်ဗျ။နိုင်ငံတော်အစိုးရရဲ့အုပ်ချုပ်မှုရန်နေရာကိုပြက်အောင်သူတို့ဒီမျိုးစုံနဲ့တောင်းရက်လာတဲ့အပိုင်းကြီးသူတို့ရဲ့အာဏာကိုအုပ်ချုပ်မှုဖြစ်အောင်ပြီးစောင့်နေတဲ့သဘောရှိပါတယ်။
ရခိုင်ပြည်နယ်မောင်နှောင်းဒေသမှာနေသားဆောင်တပ်ဖွဲ့တွေရဲ့ကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခံရတဲ့2016အောက်တိုဘာ9ရက်နေ့ကစလို့ဇွန်28ရက်နေ့အထိလက်နက်ကင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသုံးသူအရဲသားစုစုပေါင်း38ဦးရှိခဲ့ကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာပဲမြမအစိုးရကတရင်ထုတ်ပြန်ထားပါရှင်
။မေခဆုံးမတင်ပြခဲ့တာပါရှင်။